ဒီနေ့မှာ COVID-19 ကယောဂါကြီးစတင်ဖြစ်ပွားခဲ့တာဆိုရင်ယောဂါကြောင့်တည်ဆုံးသူတွေအတွင်းမှာ1000ကျော်နဲ့အများဆုံးဆန့်ကျင်ဖြစ်ခဲ့ပါတယ်။အိန္ဒိယနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဒီကနေ့တနင်္လာနေ့ညနေပိုင်းအထိတည်ဆုံးသူ COVID-19 အသေးပြုလူနာ1900နဲ့စုစုပေါင်းတည်ဆုံးသူ4000ကျော်ရှိပါတယ်။အသေးပြုလူနာကလည်း6ရက်ဆက်တိုက်အများဆုံးအဖြစ်ဒီကနေ့6200ကျော်ပါတယ်။အိန္ဒိယမှာစုစုပေါင်းအသေးပြုလူနာက2000ကျော်ဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာလည်းတည်ဆုံးသူ19ရောင်နဲ့တရထဲတည်ဆုံးသူအများဆုံးဖြစ်ခဲ့ပါတယ်။ယောဂအစိုးဆုံးကူးစက်နေတဲ့ဝစ်တိုရီယာပြည်နယ်မှာတော့အတူတူလူနာတဲ့အရေအတွက်ကြာဆင်းတာတွေ့ရတယ်လို့ဝန်ကြီးချုပ်စကော့မော်ရဆန်ကပြောပါတယ်။ဒီနိုင်ငံမှာလည်းလောလောဆယ်ကူးစက်သူအများဆုံးရှိနေတဲ့အနောက်မြောက်ပိုင်းရှင်ကျန်းဒေသမှာပြည်ပကကူးစက်လာသူတွေမဟုတ်ဘဲပြည်ပမှာပဲကူးစက်တဲ့သူအတူတူလူနာတဲ့14ရောင်တွေ့ရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ပြည်တွင်းနိုင်ငံပါရီမြို့တော်မှာCOVID-19 ယောဂါကူးစက်သူတွေပြန်များလာနေတဲ့အတွက်မြို့တော်တွေကစိတ်မြေကန်းတလျှောက်လူစီကားတဲ့နေရာတွေကိုသွားရင်ဒီကနေ့ကစပြီးတော့တလမဖြစ်မနေနှကောင်းကြည့်တက်ရမယ်လို့အမိန့်ထုတ်ထားပါတယ်။ဂျာမနီနိုင်ငံမှာတော့ဘာလင်မြို့တော်ကကျောင်းတွေဒီကနေ့ပြန်ဖွင့်ပါတယ်။ယောဂါမကူးအောင်ကာကွယ်တဲ့အချိန်နဲ့မှကျောင်းသားတွေရဲ့ပညာရေးမထိခိုက်အောင်ဆောင်ရွက်ရတာစိန်ခေါ်မှုတွေရှိတယ်လို့ဂျာမန်ပညာရေးဝန်ကြီးကပြောပါတယ်။အမေရိကန်ပြည်ထောင်စုမှလည်းကျောင်းတွေပြန်ဖွင့်အောင်တမန်တော်ဒေါနယ်ထရမ့်ကထိအားပေးနေပြီနဲ့ပြည်내တော်တော်များများကတော့ပြန်ဖွင့်ဖို့အဆင်သင့်မဖြစ်သေးဘူးလို့ပြောပြီးအွန်လိုင်းတင်ကြားရေးကိုအာရုံစိုက်လုပ်နေကြပါတယ်။